ကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်တွေမှာအစိုးရစစ်တပ်ကစိုးရွားတဲ့လူခွေချိုးဖောက်မှုတွေကျူးလွန်ခဲ့တယ်ဆိုပြီး EU ဥရောပကောင်စီကဆုံးဖြတ်ပြီးတော့တာဝန်ရှိတဲ့စစ်တပ်ကထိပ်ပိုင်းအရာရှိကြီးတွေအပေါ်မှာနောက်ထပ်ကန့်သတ်အရေးယူမှုတွေလုပ်မယ်ဆိုပြီးဒီကနေ့ကြေညာချက်ထုတ်ခဲ့ပါတယ် EU ကမြန်မာအပေါ်မှာအရေးယူကန့်သတ်မှုတွေလုပ်ဖို့စီစဉ်လာမှာတော့ကုန်သွယ်မှုဆိုင်ရာအထူးခံစား권ပေးတဲ့ GSP အခွင့်အရေးတွေကိုပါပြန်ရုပ်မယ်လို့အရင်တော့ကသတင်းထွက်ခဲ့ပါတယ်ဒါပေမဲ့လို့အခု EU ရဲ့ဆုံးဖြတ်ချက်ထဲမှာတော့ဒီကုန်သွယ်ရေးအခွင့်ထူးခံပြန်ရုပ်သိမ်းမှုကိစ္စမပါဝင်တာမို့ EU နဲ့ကုန်သွယ်ရေးပိုင်းမှာမျှော်လင့်ချက်တွေပြန်ဖြစ်လာနေပါတယ်အကြောင်းစကားတော့ VOA သတင်းတောက်မတ်မေခသတင်းပေးပို့ထားပါတယ
်တချင်ပြည်နယ်ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်တွေမှာအစိုးရစစ်တပ်ကဆိုးရွားတဲ့လူအခွင့်အရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်လို့ဥရောပကောင်စီကဆုံးဖြတ်ပြီးတောင်ဝင်ရှိတဲ့စစ်တပ်နဲ့နေသားဆောင်တပ်ကထိပ်ပိုင်းအရာရှိတွေအပေါ်နောက်ထပ်ကန့်သတ်အရေးယူမှုတွေလုပ်သွားမယ်လို့ EU ဥရောပကောင်စီကဒီကနေ့ထုတ်ပြန်လိုက်တာပါ။ကုန်သွယ်ရေးပိုင်းဆိုင်ရာခံစား권ပေးတဲ့အခွင့်အရေးတွေကိုပါပြန်ရုပ်မယ်လို့ EU ဘက်ကစဉ်းစားခဲ့တာမို့မြန်မာစီးပွားရေးလုပ်ငန်းရှင်တွေဘက်ကစိုးရိမ်မှုရှိခဲ့ပါတယ်။ဒါပေမဲ့ EU ကအရေးယူသွားဖို့ဆုံးချက်ချက်ထဲမှာတော့ကုန်သွယ်ရေးတန်ခတ်မှုကိစ္စမျိုးမပါခဲ့ပါဘူး။မြန်မာနိုင်ငံကုန်တယ်ကြီးများအတင်ယူဝမ်းစစ်ကြိုင်ဒုဥက္ကဋ္ဌဦးလာမောင်ရွှေကတော့ဒီဆုံးဖြတ်ချက်ထဲမှာတာဝန်ရှိတဲ့လုံခြုံရေးပိုင်းတာဝန်ယူထားသူတွေကိုသာအရင်းယူဖို့ကြောဆိုထားပြီး GSP လို့ခေါ်တဲ့ကုန်တယ်တန်ခတ်မှုကိစ္စမျိုးမပါဝင်တာကြောင့် EU ဘက်ကစီးပွားရေးပိုင်းအရေးယူမှုတွေမလုပ်ဘူးလို့ကြိမ်းပိမ်မပြောနိုင်သေးကြောင်းသူကတော့ဆိုပါတယ
်အဓိကတော့ကျွန်တော်တို့အနေနဲ့တော့ဒီမှာရှိတဲ့စိတ်ကိုယ်တော်တွေကအလို့ရှိတယ်လို့သမားပေါ့နောက်ဒီမှာပါဝင်တဲ့သူတွေသူတို့အားလုံးကနေပြီးတော့မှတက်နိုင်ကုန်ကျွန်တော်ကြိုးရင်းခတ်ပြီးတော့ဒီလို GSP ကကျွန်တော်တို့လိုဖွံ့ဖြိုးချူသားတဲ့နိုင်ငံတည်ထောင်မှုချူသားတဲ့နိုင်ငံတွေမှာဒါမျိုးပြန်ပြီးတော့ software မလုပ်ပါနဲ့ဦးဆိုတဲ့ဟာမျိုးတော့ချူသားပြီးတော့ကျွန်တော်ကလုပ်ဖို့ရှိတယ်အစိုးရကလည်းကျွန်တော်တို့ဒါတွေချူသားပြီးတော့လုပ်နေတယ်လို့ပဲကျွန်တော်တို့လည်းအဲ့လိုပဲတားလိုက်တယ်
အရေးယူကန့်တတ်ဖို့ပြင်ဆင်နေတဲ့ EU အနေနဲ့ဘလို့အရေးယူမလဲဆိုတာတိတိကျကျမသိရသေးပါဘူးအခုလိုအရေးယူဖို့ပြင်ဆင်နေတဲ့အပေါ်နိုင်ငံရေးသေးတာတုံ့တက်သူဦးမင်းခင်ကတော့
ဟိုအထူးသဖြင့်တော့ဒီတက်ဖက်ကပေါ့လက်တက်ဖက်ကကာဝေးယူတင်းပါဝင်ဒီတိုင်းကောင်းဆောင်ဒီဒီဟာကိုဘယ်လိုစဉ်းစားမလဲဒီနာယူကြည့်တယ်ကျွန်တော်ကောင်းနေတော့ဘယ်လိုမှန်းရမလဲအတော်လေးပြောရဖြစ်တယ်ပါလို့ဆိုပြုစင်နာဘူးသူတို့လုံကံမုံလေးရတကယ်လမ်းကြောင်းမှန်ကိုနေတော့ရနိုင်မှာမလားတော့အဲ့ဒါသိကြည့်ဟိုတခြားလမ်းကြောင်းအဲ့အစ်မကြီးတဲ့လမ်းကြောင်းတက်ကိုဟိုအကြောင်းကြောင်းပေါ့လေဟိုရောက်သွားမှလည်းမဆွေ
းလူခွင့်ရေးချုပ်ဖောက်တဲ့ဆွဆွဲချက်တွေကိုဆက်လက်စုံစမ်းဖို့တိကျလွတ်လပ်တဲ့လုပ်ငန်းစဉ်တစ်ခုလိုအပ်ပြီးနိုင်ငံတကာရာဇဝတ်တရားရုံးICC ရဲ့တရားစီရင်ပိုင်ခွင့်နဲ့အပြည့်အဝအသိအမှတ်ပြုခံရတဲ့ညတာဗမ်းမလိုက်တဲ့ရာဇဝတ်မှုဆိုင်ရာစုံစမ်းစစ်ဆေးမှုတွေလုပ်ရင်အရေးကြီးတယ်လို့လည်းဥရောပကောင်စီရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကဖွဲ့စည်းထားတဲ့နိုင်ငံတကာအချက်အလက်ရှာဖွေရေးအဖွဲ့ရဲ့တွေ့ရှိချက်တွေအပေါ်ဥရောပကောင်စီကအထူးစိုးရိမ်နေတယ်လို့လည်းပြောဆိုထားပါတယ်။ဒီပြင်အခုနှစ်စံဖေဖော်ဝါရီ26ရက်နေ့ကဥရောပကောင်စီရဲ့မြန်မာနိုင်ငံအခြေအနေဆိုင်ရာသုံးသပ်ချက်ထဲမှာမြန်မာအစိုးရအနေနဲ့လူ့အခွင့်အရေးချိုးဖောက်မှုတွေမှာတာဝန်ရှိသူတွေကိုအမြန်ဆုံးဖော်ထုတ်အရေးယူနိုင်ပေးဖို့ကချင်ရှမ်းနဲ့ရခိုင်ပြည်နယ်တွေကိုလူသားချင်းစာနာထောက်ထားတဲ့အကူအညီပေးရေးအဖွဲ့တွေတွားရောက်နိုင်ဖို့နဲ့အိုးအိမ်ဆုတ်ခွာသူတွေရဲ့ဘေးကင်းသိက္ခာရှိစွာနေရပြန်နိုင်ဖို့စရာတွေလုပ်ပေးဖို့လည်းဥရောပသမဂ္ဂဘက်ကတောင်းဆိုထားပါတယ်ရှင်